မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းဟာနှစ်လကျော်လာတဲ့အထိအရှင်ရော့မသွားသေးပဲရောဂါပိုးကူးစက်သူတွေနဲ့သေဆုံးသူအရေအတွက်ဟာတိုးများနေဆဲဖြစ်ပါတယ်။ကျန်းမာရေးနဲ့အရပိုင်းဝန်ကြီးဌာနရဲ့ဒီဂရီည၈နာရီထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 14,259 ဦးကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 4,913 ဦးရှိတယ်လို့ဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ312ဦးရှိခဲ့ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်း COVID-19 ကိုစနစ်တကျကျေကျေပြန့်ပြန့်စစ်ဆေးနိုင်ခြင်းမရှိတာအပြင်သေဆုံးသူစီးရင်ကိုလည်းတိကျစွာပြုစုနိုင်ခြင်းမရှိတာကြောင့်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စီးရင်တဲ့ပိုများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ် COVID-19 ကြောင့်သေဆုံးသွားသူတွေထဲနိုင်ငံရေးခေါင်းဆောင်တွေထင်ရှားတဲ့အမှုပညာရှင်တွေနဲ့စာရေးဆရာကဗျာဆရာတွေလည်းအများအပြားပါဝင်ပါတယ်မြန်မာရုပ်ရှင်လောကမှာထင်ရှားတဲ့ဝါရင်ဟာတာတယုတ်ဆောင်တဦးဖြစ်သူဥဆံမတူဟာဒီကနေ့ဩဂုတ်လ3ရက်နေ့မှာပဲကွယ်လွန်သွားခဲ့ပါတယ်။အသက်90ရှိပြီဖြစ်တဲ့ဥဆံမတူဟာအငိမ့်သပင်လောကမှာလူရှင်တော်တဦးအဖြစ်ပါနာမည်ကြီးသူတဦးလည်းဖြစ်ပါတယ်။မကွေးတိုင်းမင်းလာမြို့မှာတော့ကာကွယ်ရေးနဲ့စစ်လက်နက်ပစ္စည်းထုတ်လုပ်ရေးစက်ရုံကပ္ပစ3ခုက21ယောက်အပါအဝင် COVID-19 အတည်ပြုလူနာ84ယောက်မနေ့ဩဂုတ်လ4ရက်နေ့ကတွေ့ရှိခဲ့တယ်လို့ဒေတာရင်းပရဟိတလုပ်နေတဲ့အဖွဲ့အစည်းတွေကပြောပါတယ်။နိုင်ငံအတွင်း COVID-19 တတိယလိုင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီကဩဂုတ်လ10ရက်နေ့အထိအများပြည်သူရုံးပိတ်ရအဖြစ်တိုးမြင့်တက်မှတ်ထားသလိုစာတင်ကြောင်းတွေကိုလည်းဩဂုတ်လ10ရက်နေ့အထိပိတ်ထားပါတယ်။ဒါအပြင်ပြည်내တိုင်းဒေသကြီးအသီးသီးကမြို့နယ်ပေါင်း100ကျော်မှာလည်း Stay at home မလိုအပ်ဘဲနေရင်အပြစ်မထွက်ရအမိန့်ထုတ်ပြန်ထားပြီးဖြစ်ပါတယ်ခင်ဗျာ။